ဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်ဘဇာရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရှိတဲ့အခြားဖက်အုပ်စုတချို့ရဲ့တံခိုးမခံနိုင်တော့တာကြောင့်ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ပေးတဲ့ဘာဆန်ချာမြေလူကျူးကိုဖြောင်းရွှေ့ကြရတာဖြစ်ကြောင်းရိုဂျာဒုက္ခသည်တချို့ကပြောပါတယ
်ဘုန်းတော်ကြီးပြောတယ်ဒီဘက်ကဆုလို့တယ်
ကောက်ဆက်ဘဇာဒုက္ခသည်စခန်းတွေမှာရိုဂျာအခြားဖက်အဖွဲ့တချို့ဖွဲ့ထားပါတယ်သူတို့ကကုလူမျိုးအခြေအနေကိုဖိလိပ်နေပါတယ်။မြန်မာနိုင်ငံမှာသူတို့ဘာမှမလုပ်ကြပါဘူး။ကော့ဆစ်ဘဇာကစကန်တွေမှာသာရိုဂျာတွေကိုတပ်ဖြတ်ပြီးဝင်ရစ်နေကြပါတယ်လို့ပါစင်ဂျာဂျွန်ယောရိုဂျာကောင်းဆောင်သူဖြစ်တဲ့အမ်စတာဦးလာက VOA ဘင်္ဂလားဌာနကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဂျာတိုင်းနဲ့ချင်းရှိတဲ့ကော့ဆစ်ဘဇာဒုက္ခသည်စကန်တွေမှာမကြာသေးမီရက်တွေအတွင်းမိလောင်မှုတွေဖြစ်ပွားခဲ့တယ်လို့လူသားမှုတွေနဲ့လူကြောက်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒါကြောင့်ရိုဂျာတော်တော်များများကစကန်တစ်ခုကနေနောက်တစ်ခုကိုပြောင်းရွှေ့နေတိုင်းကြရပါတယ်။ဒီတစ်ပတ်ထဲမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကရိုဂျာဥယျာဉ်သုံးတောင်လောက်ကိုတတိယတပ်အဖြစ်ပါစန်ချာကျွတ်ကိုထပ်မံပို့ဆောင်ပေးခဲ့ပါတယ်။ဒီချိန်ထဲမှာပဲရိုဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စကိုမြန်မာအစိုးရနဲ့ဆွေးနွေးနေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကစာသားပဋိဌိကပြုလုပ်တဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ကတော့တင်းနန်းစစ်ပွဲတစ်ခုမှာပြောပါတယ်။ရိုဂျာသုံးလို့ကိုမြန်မာအစိုးရကတော့လက်ခံခြင်းမရှိပါဘူးခင်ဗျ။